တရုတ်ကုမ္ပဏီတွေဟာဘုံရင်ချက်လျင်အစင်း300ဝယ်ယူဖို့သဘောတူညီခဲ့တယ်လို့ဘုံရင်ကုမ္ပဏီကထုတ်ပြန်ကြေညာခဲ့ပါတယ်။ဒီထဲမှာ737လျင်အစင်း250နဲ့ကိုရီယာချက်လျင်အစင်း90ကိုပါဝင်ပြီးလျင်နေဟာဒေါ်လာ38ဘီလီယံခန့်တန်ဖိုးရှိတယ်လို့သိရပါတယ်။တရုတ်သမ္မတရှီကျင့်ပင်ဟာဝါရှင်တန်ပြည်နယ်ဆီယက်တဲမြို့မြောက်ဘက်မှာရှိတဲ့ Ever Lane စက်ရုံရဲ့ဘုံရင်ဝန်တန်600ကျော်ကိုမိန်ကွန်းပြောကြားနေစဉ်အတွင်းမှာအခုလိုစံချိန်တင်လေရင်နဲ့မှာယုံမဲ့စီစဉ်ကိုကြီးညာလိုက်တာဖြစ်ပါတယ်။တရုတ်နိုင်ငံပိုင်သတင်းဌာနဖြစ်တဲ့ရှင်ဟွာရဲ့သတင်းပေးပို့ချက်အရဒီသဘောတူညီချက်မှာအမေရိကန်လေရင်ထုတ်လုပ်ရေးလုပ်ငန်းကြီးကိုတရုတ်နိုင်ငံမှာစက်ရုံတည်ဆောက်ဖို့တိုက်တွန်းထားတာလည်းပါပါတယ်။ဗုဒ္ဓဟူးနေ့အစောပိုင်းကရှိဟာအမေရိကန်နိုင်ငံနဲ့တရုတ်နိုင်ငံကစီးပွားရေးလုပ်ငန်းရှင်နေနဲ့အမှုဆောင်အရာကြီးရှိချုပ်30ပါဝင်တဲ့လုပ်ငန်းရှင်အုပ်စုတွေနဲ့တွေ့ဆုံနေခဲ့ပါတယ်။ဒီထဲမှာ Boeing, Microsoft, Starbucks, Amazon, Apple, IBM နဲ့ General Motor ကုမ္ပဏီတွေကအမှုဆောင်အရာရှိချုပ်တွေပါဝင်ပြီးတရုတ်နိုင်ငံဟာစီးပွားရေးထပ်ပြီးတိုးတက်လာတဲ့ပတ်သက်လို့ပုံမလွတ်လပ်ပြီးပွင့်လင်းမြင်သာမှုရှိဖို့ကြိုးစားနေတယ်လို့ရှိကပြောကြားခဲ့ပါတယ်။